Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်သားရဲ့2020ခုနှစ်ဖေဖော်ဝါရီလ2ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ30.40-48တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းမြေကြီးညာပါမယ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူ259ယောက်ရှိပြီးလူပေါင်း 12,000 ကျော်ကူးစက်ခံထားရကြောင်းတရုတ်အာဏာပိုင်တို့ကစနေနေ့မှကြေညာထားပါတယ်အမေရိကန်ဩစတြေးလျဂျပန်စင်ကာပူနဲ့ထိုင်ဝမ်တို့ကလည်းတရုတ်ကလာမဲ့လူတွေကိုခီးသွွာလာရေးပိတ်ပင်ကန့်သတ်ချက်တွေတိုးမြှင့်ထားပါတယ်လာမယ့်ဖေဖော်ဝါရီလ21ရက်နေ့ကစလို့မြန်မာနိုင်ငံသားတွေအတွက်အမေရိကန်ရွှေ့ပြောင်းအခြေစိုက်ပြည်ဝင်ခွင့်နဲ့ DB ဗီဇာတွေထုတ်မပေးတော့ဘူးလို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သက်ရုံဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်ဒီသတင်းလေးနဲ့အတူတခြားထိတန်းရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံသားတွေပေါ်အမေရိကန်အစိုးရရဲ့ပြည်ဝင်ခွင့်ဗီဇာတချို့ကန့်သတ်လိုက်တာဟာယာယီတာဖြစ်ပြီးတစ်ချိန်မှာပြန်လည်ယူသိမ်းသွားအောင်လုပ်သွားမယ်လို့မြန်မာတမ်မတ်ကြီးဦးအောင်လင်းကပြောပါတယ်
တော်ခုဟာကဆိုလို့ရှိရင်လည်းပြိပင်ထားတယ်ဆိုတဲ့ဟာကဆက်စပန်လုပ်ထားတယ်ဆိုတဲ့ရပ်ဆိုင်ထားတယ်ဆိုတဲ့အသုံးလုံးဟိုသူတို့သုံးတာကတွေ့ရပါတယ
်။သတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့ဒီအပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့စနေညတိုက်ရိုက်လည်လိုင်းအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တင်းငွေလင်းနေမနေ့ကင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ။
ကိုရိုနာဗိုင်းရပ်စ်အဆိုးအဆုံးကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ထဲမှာသေဆုံးသူ259ယောက်ရှိပြီးလူပေါင်း 12,000 ကျော်ကူးစက်ခံထားရကြောင်းပြည်နယ်အာဏာပိုင်တို့ကစနေနေ့မှာပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးဆိုရိတ်ချက်ကြောင့်တရုတ်နိုင်ငံမှာလက်တလောနေထိုင်ခဲ့ကြတဲ့နိုင်ငံသားတွေရဲ့ခီးသွွာလာခွင့်ကိုတင်းကျပ်မဲ့အကြောင်းဩစတြေးလျ၊ဂျပန်နဲ့စင်ကာပူတို့ကလည်းစနေနေ့မှာကြေညာပါတယ်။အများပြည်သူဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်ကြေညာပြီးအမေရိကန်ပြည်ထောင်စုကအလားတူဆောင်ရွက်ပြီးနောက်တနည်းမှာပဲဒီနိုင်ငံတွေရဲ့ဆောင်ရွက်ချက်ထွက်ပေါ်လာတာပါထိုင်ဝမ်ကလည်းခီးသွွာလာမှုပိုပြီးတင်းကျပ်ကန့်သတ်ကြောင်းစနေနေ့မှကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူအရေအတွက်တိုးလာကြောင်းတရုတ်အစိုးရကြေညာချက်ထွက်လာပြီးနောက်မှာအခုလိုဆောင်ရွက်တာလည်းဖြစ်ပါတယ်ပြည်ပကလည်းအမေရိကန်ကိုဆက်ရောက်လာချိန်မှာတီးတန့်ခွဲခြားချဖို့လိုအပ်တဲ့ကိုရိုနာဗိုင်းရပ်စ်ထိတွေ့နိုင်ခြင်းရှိသူလူပေါင်း1000ကိုနေရာချထားပေးရေးကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာနရဲ့ပန်ကြားချက်ကိုအတည်ပြုထားကြောင်းလည်းအမေရိကန်ကာကွယ်ဝင်ကြီးမတ်အက်စပါကစနေနေ့ထုတ်ကြေညာချက်မှာပြောပါတယ်။အနည်းဆုံးလူ250တို့ကိုဖေဖော်ဝါရီလ29ရက်နေ့အထိတီးတန့်ခန်းတွေနဲ့ထားရှိဖို့အတွက်နေရာထိုင်ခင်းစီစဉ်ပေးဖို့ကာကွယ်ဝင်ကြီးဌာနကိုကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဝန်ကြီးဌာနဘက်ကတောင်းခံထားကြောင်းဗိုင်းရပ်စ်ပိုးရောဂါအစပြုတဲ့ကာလဖြစ်တဲ့14ရက်တာခွဲခြားထားဖို့လိုအပ်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကကွယ်ရေးဝန်ကြီးဌာနကဒီလူတွေအတွက်နေရာထိုင်ခင်းမဲ့စီစဉ်ပေးမှာဖြစ်ပြီးကျန်းမာရေးဌာနကပြုစုစောင့်ရှောက်မှုတည်ယူပို့ဆောင်ရေးနဲ့လုံခြုံရေးတို့ကိုတာဝန်ယူမှာဖြစ်ကြောင်းလည်းကာကွယ်ရေးဝန်ကြီးဌာနအကြီးညာချက်မှာဖော်ပြပါတယ်စစ်တပ်ပိုင်းနေရာ၄ခုကိုအသုံးပြုဖို့ဖော်ပြထားပြီးကယ်လီဖိုးနီးယားပြည်နယ်က၂နေရာကော်လိုရာဒိုနဲ့တက္ကဆက်ပြည်နယ်တို့မှာ၁နေရာစီကိုလိုအပ်တယ်လို့အသုံးပြုသွားမှာဖြစ်ပါတယ
်တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစနေနေ့ညကပြန်ခေါ်လာတဲ့မြန်မာကျောင်းသားတွေဟာမြန်မာစံတော်ချိန်တနင်္ဂနွေနေ့မနေ့အစောကြီး၄နာရီပတ်ဝန်းကျင်ကမလီမြို့ကိုရောက်သွားကြပြီဖြစ်ပါတယ်ကျောင်းသား63ယောက်ကိုမြန်မာအမျိုးသားလေကြောင်းလိုင်း MNA လေယာဉ်နဲ့ဝူဟန်ကနေပြန်ခေါ်လာတာဖြစ်ပါတယ်သူတို့ကိုမန်လီကကန်တော်နတီဆေးရုံမှာတရင်းမှကြာခွဲခြားထားပြီးတော့စောင့်ကြည့်မဲ့အကြောင်းမန်လီမြို့တော်ကဒေါက်တာရဲလွန်ကသူ့ရဲ့ Facebook မှာရေးထားပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာကူးစက်ခံရတယ်ဆိုရင်တော့မှတရင်းနှစ်ပတ်အတွင်းရောဂါလက္ခဏာမပြတဲ့အတွက်အခုလိုနှစ်ပတ်ကြာတီးခြားခွဲစောင့်ကြည့်ရတာဖြစ်ပါတယ်ကန်တော်နတီဆေးရုံပတ်ဝန်းကျင်မှာလုံခြုံရေးအထူးတင်းကျပ်ထားပြီးမြေထက်တာဝန်ကျဆရာဝန်ဆရာမနဲ့တခြားဝန်ထမ်းတွေ ဒီကြားခွဲကြတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လွှင့်ကြားချက်အတိုင်းလောက်ရတာဖြစ်ပြီးအပြင်လူဝင်ဝင်မပေးတဲ့ကြားတွေကအတင်းဝင်လာသူတွေရှိတယ်ဆိုရင်တော့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့၄ကွာရာဘာဂျီတို့နဲ့ပြည့်ခွင့်ပေးတာတယ်လို့မန်လေးမြို့တော်ကဒေါက်တာရဲလွှင့်ကြားကြီးထားပါတယ်ကိုရိုနာဗိုင်းရပ်စ်ဗိုင်းရပ်စ်ကိုဘယ်လိုကာကွယ်ရမလဲဆိုရဲကျန်းမာရေးအတ
ဒီနေ့ကျွန်တော်တို့ကအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကြောင့်စီးပွားရေးအထင်အရှားတွေကိုအီရန်ကဆိုင်းငံ့လိုက်ပါတယ်။အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကြောင့်စီးပွားရေးအထင်အရှားတွေအီရန်ကစီးပွားရေးပြန်လည်နှုတ်ထစေရေးတရုတ်ခီးသွားတွေကိုဆွဲဆောင်နိုင်ရေးအစီအစဉ်ကအခုလိုလေကြောင်းခီးစဉ်တွေပိတ်ပင်လိုက်တာကြောင့်အကြီးအကျယ်ထိနာစေပါတယ်။ ကျောင်းနိုင်ငံကိုသွားမဲ့ကျောက်ကနေလာမဲ့လေကြောင်းခီးစဉ်တွေအားလုံးကိုပိတ်ပင်ရေးအဆုတ်ပြုချက်ကိုအရေးပေါ်အစည်းအဝေးအတွင်အစိုးရတာဝန်ရှိသူတွေကအတည်ပြုလိုက်ကြောင်းအီရန်ကျန်းမာရေးဝန်ကြီးစာအီနာမာခီးကတောက်ချန်နေတုန်းကတွစ်တယ်လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးWHOကကမ္ဘာလုံးဆိုင်ရာရေးပေါ်ကျန်းမာရေးကိစ္စဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့မှုဖြစ်နေတဲ့တရုတ်နိုင်ငံကနေအီရန်ကိုပြန်လာလူသူတွေအနေနဲ့လဲကျန်းမာရေးအရဆောက်ကြည့်ခဲ့ရမယ်လို့ဝန်ကြီးနာမာကီးကပြောဆိုထားပါတယ်။တရုတ်ပြည်နဲ့အသွားလာလေကြောင်းခီးစဉ်တွေပိတ်ဖို့တောက်ချန်နေကကြေညာချက်ဟာဆိုရင် တရုတ်ခီးသွားတွေကိုပို့ပြီးတော့ဆွဲဆောင်ရေးအစိုးရရဲ့6လတက်တန်းရှိအစည်းအဝေးပေါ်မှာအကြီးမားဆုံးရိုက်ခတ်မှုလည်းဖြစ်ပါတယ်။2018ခုနှစ်ကစလို့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်အီရန်ရဲ့စီးပွားရေးလုပ်ငန်းကဏ္ဍတွေမှာအကြီးအကျယ်ရော့ကျလာခဲ့ပြီးတဲ့နောက်ခီးသွားလုပ်ငန်းမှာတရုတ်ခီးသွားတွေနဲ့မြင့်တင်နိုင်ဖို့အီရန်အစိုးရကကြိုးပမ်းနေတာဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်အရေးကြောင့်အီရန်ရဲ့ခီးသွားလုပ်ငန်းပေါ်ထိခိုက်စေတဲ့အကြောင်းရင်းတည်းဖြစ်တယ်လို့လဲအီရန်နိုင်ငံပိုင်
IRNA3 သမ္မတ်ထရမ့်ရဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်းဂျွန်ဘိုလ်ဒန်စီကထောက်ထားတဲ့တွေ့ထွက်လာနေတဲ့ကြားကအခုလိုသက်သေတွေခေါ်ယူစစ်ဆေးမဲ့အစီအစဉ်ကိုအောက်လွှတ်တော်ကပြန်ချလိုက်တာဖြစ်ပါတယ်။သမ္မတ်ဘော့ဆွဲထားတဲ့အချက်တွေထဲမှာအာနာအလွဲ၃လောက်တဲ့ဆိုတာနဲ့လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်ဟန်ထားခဲ့တယ်ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ဒီဆွ Jajao, Tamago, Yaruga Peshae, Democrat Madre Jubamu Shepade Sunta Tova Shinivare, Shidden Batan Anima, Iowa Pine Dream, Democrat Party, Tamara Long Kosle, Yuche, Saya, Mepi Murishinirayane, Inganima, Tamara Tramga, Nango Chipia Mingo, Pyojavo Shinirajao, Podoni Sozo, Tamago, Pishimshi, Teloma, Mekwesum Pianima Pipare, Nanga Chasuya Diago, Pidringa, Yuka Puma, Wenya Sapa Kainaha, Tamarago Yaruga Tope Nile. Pietulo Mulo, Democratic, you saw Tabi, Republican Amat Yazugaro, Tamarago, Peshalo, De Pimu Mahofulo, Suarek.
You American, then, and have Yamala Dassis in the go, Manetown, I got a Kononaiti. I don't be that don't send me kilohats, go don't donga. I don't be that lose a kilohats, conle shitonia. I don't be that lose a shit kilohats.
ချောက်တင်9000ညနဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ100ကိုးဆယ်ကီလိုဟတ်စ်တင်9000ကိုနားလိုကနေထုတ်လွှင့်ပေးနေပါတယ်ရှင်ပြည်ရင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မိအသစ်အရနှစ်ထောင်20ပြည့်နှစ်ဖေဖော်ဝါရီလ22ရက်နေ့ကစလို့ မြန်မာနိုင်ငံသားတွေအတွက်အမေရိကန်ရွှေ့ပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာနဲ့ DB ဗီဇာထုတ်မပေးတော့ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကထုတ်ပြန်ထားပါတယ်။
အခုအမေရိကန်သမ္မတရဲ့ပြည်ဝင်ခွင့်ကတ်သတ်မိန်ကကျောင်းဗီဇာအလဲအပတ်ဗီဇာစီးပွားရေးကိစ္စအတွက်သွားရောက်မဲ့ပြည်ဝင်ခွင့်ဗီဇာတွေအတွက်တော့တက်ရောက်မှုရှိမရှိဘူးလို့လည်းဖော်ပြထားပါတယ်အမေရိကန်ကိုအခြေစိုက်ဗီဇာလျှောက်ထားမှုအလုံးကိုရည်ရည်ပြတ်ပိတ်ပင်တာမဟုတ်ဘဲအကြောင်းအရာပေါ်မူတည်ပြီးချွင်းချက်နဲ့ဖြည့်လျှော့ပေးနိုင်တယ်လို့လည်းဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုကိုရွှေပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာဒါမှမဟုတ်လေ DB ဗီဇာအတွက်လျှောက်ထားတဲ့မြန်မာနိုင်ငံသားတွေရဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးမဲ့ကိစ္စကိုချွင်းချက်နဲ့ခွင့်ပြုမပြုကိုတော့ကောင်စစ်ဝင်ကဆုံးဖြတ်မှာဖြစ်ပါတယ်။ရထားပြီးသားပြည်ဝင်ခွင့်ဗီဇာတွေကိုတော့ပြန်ပြီးတော့ရုပ်သိမ်းမှာမဟုတ်ကြောင်း။နောက်ဒီမတိုင်ခင်ကရထားတဲ့ပြည်ဝင်ခွင့်ဗီဇာတွေခီးသွွားခွင့်ဆက်ရွက်စတန်းတွေလက်ဝယ်ရရှိထားသူတွေကိုလည်းအကြမ်းဖျင်းအဖြစ်တော့အမေရိကန်ပြည်ထောင်စုကိုသွားခွင့်ပြုမယ်လို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကိုဝင်ရောက်မဲ့လူပုဂ္ဂိုလ်တွေရဲ့နောက်ကျောင်းရာဇဝင်စုံစမ်းခြင်းနောက်အမေရိကန်ပြည်ထောင်စုအတွင်းကိုဝင်ရောက်ဖို့ကြိုးပမ်းခဲ့တာမျိုးရှိမရှိစုံစမ်းစစ်ဆေးတဲ့လုပ်ငန်းစဉ်ကိုညှင့်တင်ဆောင်ရွက်ရေးဆိုင်ရာသမ္မတရဲ့ကြေညာချက်ကိုကိုးကားပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကအခုလိုရှင်းလင်းထားတာဖြစ်ပါတယ်။တဲ့င်းချက်လက်မျှဝေခြင်းသုံးဖို့အားနည်းတဲ့နိုင်ငံတွေကနိုင်ငံသားတွေကိုပြည်ဝင်ခွင့်ကန့်တတ်ဖို့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုသမ္မတရဲ့ကြေညာချက်နဲ့ညွှန်ကြားထားတာဖြစ်ပါတယ်
။ရုရှားနိုင်ငံဟာမြက်ကိုရီးယားလူ့သမားတွေကိုနိုင်ငံရဲ့အရှိဖျားဒေသမှာငှားရမ်းသုံးချပြီးမြက်ကိုရီးယားပေါ်နိုင်ငံတကာကတင်းတင်းကြပ်ကြပ်အရေးယူပစ်ဒဏ်ခတ်ထားမှုကိုရော့ပောက်အောင်လှုပ်ဆောင်နေတယ်လို့ကြေညာသူတွေကပြောပါတယ်။ရုရှားနဲ့တရုတ်နိုင်ငံတို့ဟာအမေရိကန်ကဥဆောင်တဲ့အရေးယူပိတ်ဆို့မှုကိုအပြေအဝလိုက်နာလို့ခြင်းမရှိကြဘူးလို့လည်း CNA ကဒါရိုက်တာတူဖြစ်သူ Ken Goss ကပြောပါတယ်။ဒီအခြေအနေကမြောက်ကိုရီးယားအစိုးရကိုငွေကြေးနဲ့စွမ်းအားရည်မြစ်တွေဆက်လက်ထောက်ပံ့ပေးနေပြီးအစိုးရအတွင်တည်ငြိမ်မှုရရှိစေကြောင်းဒါပေမဲ့အမေရိကန်တို့ကအမြင့်ဆုံးဖိအားပေးမယ်ဆိုတဲ့ view ဟာအသုံးချနေတာကိုတော့အလွန်ခက်ခဲစေကြောင်းလည်းသူကပြောပါတယ်။ပြည်ပမှာအလုံးလုံးနေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကပြန်လည်ပြစ်ဖို့တဲ့သူတို့ရဲ့လဆန်ငွေကြေးကိုမြောက်ကိုရီးယားအစိုးရတိတ်ကိုလိုအပ်နေတဲ့နိုင်ငံသားငွေမှဖြစ်အသုံးချနိုင်ပါတယ်။မြောက်ကိုရီးယားလူ့သမားများစုဟာရုရှားအရှိပြားဒေသမှာဆက်လုပ်ရေးလုပ်ငန်း၊တစ်ထုတ်လုပ်ရေး၊စိုက်ပျိုးရေးနဲ့အဝတ်ထည်ချုပ်လုပ်ငန်းတွေမှာအများဆုံးလုပ်ကိုင်နေကြတာဖြစ်ပါတယ်။အဲ့ဒီဒေသဟာရုရှားနိုင်ငံအတွင်းအလုံသမားအင်အားရှားပါယွနယ်လာနေတဲ့ဒေသလည်းဖြစ်ပါတယ်။မြက်ကိုရီးယားအပေါ်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုမှာကုလအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြက်ကိုရီးယားအလုံသမားတွေကိုနေရက်ကိုပြန်ပို့ရမယ်ဆိုတဲ့လိုက်နိုင်ရမယ့်အချက်ပါရှိပေမဲ့ရုရှားနိုင်ငံကအဲ့ဒီအချက်ကိုချိုးဖောက်နေကြောင်းဒီဇင်ဘာလ22ရက်နေ့ကထုတ်ပြန်တဲ့ American Congress လွှတ်တော်သုတေသနဌာနရဲ့အစီအခံစာမှာလည်းဖော်ပြပါရှိပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံရဲ့စိုက်ပျိုးမွေးမြူရေးလုပ်ငန်းကဏ္ဍပြန်လည်ဖွံ့ဖြိုးစေဖို့အစိုးရကဒေါ်လာတန်းထောင်နဲ့ချီသုံးဆွဲဖို့ပြင်ဆင်နေပါတယ်။အလုတ်ကိုင်းဖန်တီးရေးအတွက်အခြေခံအဆောက်အုံပိုင်းဆိုင်ရာမှာတိုးမြှင့်သုံးဆွဲမှာဖြစ်ပြီးအခွန်ကိုလည်းတိတိတတ်တာလျှော့ချမှာဖြစ်ပါတယ်။ဆယ်စုနှစ်တစ်ခုအတွင်းဖွံ့ဖြိုးမှုအစိုးဆုံးအခြေအနေရောက်နေတဲ့စီးပွားရေးကိုမြှင့်တင်နိုင်ဖို့အခုလိုဆောင်ရွက်တာပါ။ဝင်ငွေတိုးစီရေးနဲ့ဝယ်ယူသုံးဆွဲနိုင်စွာမြင့်တင်ဖို့အသုံးစီချထားသုံးဆွဲမှာဖြစ်ကြောင်းဘန်ဒါယဝင်ကြီးနီယာမာလာစီတာရာမန်ကစနေနေ့ကလွှတ်တော်ကိုတင်တဲ့2020ပြည်နှစ်အစိုးရအသုံးစီမှာအခုလိုပြောဆိုတာဖြစ်ပါတယ်။လူတွေလက်ထဲမှာငွေရှိဖို့အထူးသဖြင့်လူလက်တန်းစားပို့ပြီးတော့ဝင်ငွေပို့ပြီးတော့နှဲတဲ့လူလက်တန်းစားတွေရဲ့လက်ထဲမှာငွေရှိနေဖို့အသေးအချာဆောင်ရွက်လို့တယ်လို့လည်းဘန်ဒါယဝင်ကြီးကပြောဆိုပါတယ်။လွန်ခဲ့တဲ့6နှစ်အာဏာစပြီးယူခဲ့တဲ့ကဝန်ကြီးချုပ်နရင်ဒရာမိုဒီကအိန္ဒိယရဲ့စီးပွားရေးကိုတိုးတက်မှုတစ်တည်းဖြစ်ထုံးဖို့အလို့အကန့်တန်းနဲ့ချီဖန်တီးဖို့ဂရိပြုထားတာဖြစ်ပေမဲ့ဝန်ကြီးချုပ်ဒုတိယသက်တမ်းအတွင်မှာတော့ဟိန္ဒူအမျိုးသားရေးအပေါ်မှာပိုပြီးအာရုံစိုက်တယ်လို့ဝေဖန်ခံရတဲ့ဝန်ကြီးချုပ်မိုဒီအတွက်စီးပွားရေးပြန်လည်နှုတ်ထစီရေးကအရေးကြီးနေတယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ
်။ Premier League ပွဲစဉ်25ကိုစနေနေ့ကစားကြတာမှာအမပီးစရာထိဆုံးမှာအခုချိန်ထိအခိုင်အမာဆက်ရှိနေတဲ့ဘာဘူးတင်ကစောက်တမန်တင်ကိုအင်ကွဲမှာ၄ခုပြန်နေအနိုင်ရသွားပါတယ်။မပေးစရာအဆင့်၃နဲ့၄မှာရှိတဲ့ Leicester နဲ့ Chelsea တို့ပွဲကတော့တစ်ဖက်တစ်ဂိုးစီနဲ့တည်ရကြပါတယ်။ Manchester United အသင်းဟာအင်ကွဲမှာ Wolves ကိုအနိုင်မကစားနိုင်ပဲဂိုးမရှိတည်ရကြတာကြောင့်ရော Sheffield က Palace ကိုအဝေးကွင်းမှာတဂိုးဂိုးမရှိနဲ့အနိုင်ရတာကြောင့်ပါအဆင့်၆ရောက်သွားပြီး Sheffield ကတော့အဆင့်၅ကိုတက်သွားပါတယ်။တခြားပွဲတွေမှာတော့ Bournemouth က Villa ကို၂ဂိုးတဂိုး Everton က Watford ကို၃ဂိုးတဂိုးနဲ့အနိုင်ရရှိပြီး Newcastle နဲ့ Norwich ကဂိုးမရှိတည်ရ Watford နဲ့ breakdown တို့ကတစ်ဖက်၃ခုစီနဲ့တည်ရလက်တွေထွက်ခဲ့ပါတယ်။တနင်္ဂနွေနေ့မှာ Burnley နဲ့ Arsenal, Spurs နဲ့ Man City တို့ကစားရဖို့ရှိပါတယ်။နောက်ထပ်၃ဘွဲကစားဖို့ကြံနေသေးတဲ့ Liverpool အသင်းဟာလက်ရှိအချိန်ထိတော့ Champion Flyer ဖို့အလားအလာအကောင်းဆုံးအနေထားမှာရှိနေပါတယ်ခင်ဗျာ။
ရွှေပြောင်းအခြေချသူ366ကိုကဲဆယ်ထားတဲ့အခုအညီပေးရေးတင်မော့ကမြေတဲ့ပင်လေတဲ့မှာရဲတော်ကြာခုံမောင်းနေပြီးကန့်ကွက်ခွင့်ရဖို့စိတ်ကမ်းရှာနေပါတယ်။မော်တာနိုင်ငံကကန့်ကွက်ခွင့်ပေးဖို့ပေးချခဲ့ပြီးတဲ့နောက်အီတလီနိုင်ငံကကန့်ကွက်ခွင့်ပေးဖို့မျှော်လင့်နေတာဖြစ်ပါတယ်။စပိန်ကဲဆယ်ရေးတင်မော့ဖြစ်တဲ့ Open Arms Mission ရဲ့အခြေအကဲဂျရက်ခနဲကတော့တင်မော့ပေါ်မှာဆက်နိုင်ရေးခပြက်လက်သွားနိုင်တဲ့အပေါ်ဆိုးရိမ်နေပါတယ်ရှင်။
Direct from Washington, the voice of America, the OA. Now, so you are going to go to the end of the day. ပူပေါင်းလှုပ်ဆောင်ပေါင်းမယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာတမန်ကြီးကပြောလိုက်ပါတယ်။အခုလိုဗီဇာကန့်သတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့ပြင်နေကြတဲ့မြန်မာတို့ကတည်းကအပါအဝင်မြန်မာနိုင်ငံသားတွေအတွက်နှင်းနာမှုဖြစ်စေတယ်လို့ဒုက္ခသည်ရေဆောင်ရွက်သူတချို့ကသုံးသပ်ပါတယ်။အပြည့်အစုံကိုနားဆင်ကြည့်ပါခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့လူညုံရေးနဲ့လူမှုဘဝဖူလုံရေးကို
ကျွန်တော်တို့ပေါ်ဟုတ်လို့သမရိုက်ခံနေပြီးတော့လက်မရေးထိုးပြီးတော့ထုတ်ပြန်လာလို့ဖော်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံဆိုလို့ရှိရင် ကုလသမဂ္ဂကဖွဲ့ဝင်နိုင်ငံဖြစ်တယ်ကုလသမဂ္ဂကမှာလွန်ကျွေးကောင်စီမှာဒီကမ်းဖက်မှုနဲ့ပတ်သက်နေတဲ့ပုံစံတွေနဲ့ပတ်သက်ပြီးတော့သတင်းမျှဝေတာအဲ့ဒီနေရာမှာလည်းမြန်မာနိုင်ငံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေပါတယ်အခုအမေရိကန်ဆိုရတာသတ်မှတ်ထားတဲ့ဒီအဆင့်မြင့်တဲ့ဒီပညာတွေပေါ့ဗျာဟိုလောလောဆယ်ကတော့ဒီအီလက်ထရောနစ်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေမ
ပါတယ
်2020 February 21 ရက်နေ့ကစပြီးမြန်မာနိုင်ငံသားတွေအတွက်ရွှေပြောင်းအခြေစိုက်ပြည်ဝင်ခွင့်ဗီဇာ Immigrant Visa နဲ့ DB Visa တွေကိုထုတ်ပေးတော့မှာမဟုတ်ဘူးလို့ရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်မြန်မာပြည်ထရေးဝန်ကြီးဌာနဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာအားနည်းချက်ရှိနေတယ်လို့အမေရိကန်အင်ဒီယားနာပြည်နယ်ကဒုက္ခသည်အရေးကူညီဆောင်ရွက်နေသူဒေါက်တာရိုရင်းငါကထောက်ပြပါတယ
်အဓိကပြည်ထရေးပေါ့နော်စစ်အစိုးရလက်ထက်ကစပြီးတော့အခုဒီမိုကရေစီအစိုးရဖြစ်ပြီးမဲ့ဒါပြည်ထရေးကတော့ဒါစစ်တပ်နဲ့တိုင်နေလို့မဖြစ်တဲ့သူရဲ့ပူးပေါင်းဆောင်ရွက်မှုအင်တာပိုလ်နဲ့ဆက်ဆံမှုအချက်လက်ပေးသွင်းမှုတော့တော်တော်လေးကိုအားနည်းမယ်လို့ကျွန်တော်ကျင်းနဲ့ခံမှန်းနဲ့အဲဒါကြောင့်အမေရိကန်နေဒီထောက်ပြတဲ့အဲ့ဒီတစ်ချက်ကလည်းဒီဖန်ကမယ်လို့ထင်တယ်အဓိကတော့ဒီထဲကြီးဌာနနဲ့ရဲဌာနနဲ့အမေရိကန်အစိုးရနဲ့နိုင်ငံတကာနဲ့ပူးပေါင်းဖို့လိုလိမ့်မယ်လို့ထင်တယ
်ဒါပေမဲ့လည်းအမေရိကန်ရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုဟာယာယီတာဖြစ်ပြီးမြန်မာနိုင်ငံသားတွေအပေါ်ကန့်သတ်မှုကနေပြန်ယူသိမ်းအောင်တတ်မှတ်ချက်တွေနဲ့အညီအမေရိကန်နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တန်မာကြီးဦးအောင်လင်းကပြောပါတယ
်ဒီဥစားကလည်းအစင်းအမြဲထာဝရဆမဟုတ်ဘူးဆိုတဲ့ဟာလည်းသူတို့အတိအမြဲပေါ်ပြထားတာရှိပါတယ်။နောက်ပြီးတော့အခုဟာကဆိုလို့ရှိရင်လည်းပြိပင်ထားတယ်ဆိုတဲ့ဟာတဲ့ suspend လုပ်ထားတယ်ဆိုတဲ့ရပ်ဆိုင်ထားတယ်ဆိုတဲ့အသုံးလုံးကိုသူတို့သုံးတာကတွေ့ရပါတယ်။ဒါကြောင့်မို့အမြဲတမ်းနိုင်ငံထိတွေ့ပြီးတော့သူတို့ပြန်လည်ပြီးတော့သုံးသပ်ပြီးတော့တနည်းကြမယ်ဆိုလို့ရှိရင်တော့သူတို့ရဲ့ယက်တီချက်တွေသူတို့ရဲ့ငွေဝါဒတွေကြောင်းလဲဖို့အတွက်လည်းရှိနိုင်ပါတယ်လို့ကျွန်တော်အနေနဲ့ကတော့ယူဆပါတယ်။
အခုလိုဗီဇာကန့်သတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့ပြင်နေကြတဲ့ဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံသားတွေအတွက်နှိမ့်နာမှုဖြစ်သွားစေတယ်လို့ဒေါက်တာရိုဒင်းငါကပြောပါတယ်
။အာတတော်ကိုစိတ်မကောင်းဖြစ်ပါတယ်။အဲ့လိုပိတ်တင်ခြင်းအဖြစ်ကျွန်တော်တို့မလေးရှားနဲ့အိန္ဒိယထိုင်းနဲ့စတဲ့ဘက်လိုမှာအမေရိကန်ကိုဝင်ဖို့ဒီဒုက္ခတွေစခန်းပေါ့နော်ရီဖျူဂျီအနေနဲ့ဆင့်ရှောက်တဲ့လူတွေအားလုံးကလာလို့မရတော့တဲ့အခြေအနေဖြစ်သွားမယ်။ကျွန်တော်တို့အမေရိကကိုရီဖျူဂျီနဲ့ရောက်လာပြီးတော့ဗမာပြည်သွားပြီးတော့မိမသွားอยู่တာယောက်ျားသွားอยู่တာပေါ့နော်သူတို့မိမကိုခေါ်တာ
အဲ့ဒါတွေအားလုံးကမလာနိုင်တော့ဘူးဖြစ်သွားမယ်။နောက်တရရချက်ကတော့ဒီအမေရိကန်ရီဖျူဂျီနည်းနည်းရောက်ပြီးတော့နိုင်ငံသားဖြစ်ပြီးတဲ့နောက်မှာအဖေအမေညီကောင်မောင်နှမတွေကိုခေါ်တဲ့လူတွေအဲ့ဒါသူတို့ရဲ့ဆွေမျိုးကိုခေါ်တဲ့ဟာတွေကဒီဗီဇာမရတော့ဘူးပေါ့နော်။အဲ့တော့ဒါတော်လေးကိုထိခိုက်သွားမယ်ကျွန်တော်စိတ်မကောင်းပါဘူး။လက်တလောကြည်ဝင်ခွင့်ဗီဇာကန့်တတ်တဲ့အထက်မှာကျောင်းသား DB visa အမျိုးအစားတွေကိုလည်းလူပုဂ္ဂိုလ်တူချင်းရဲ့အကြောင်းကိစ္စပေါ်မူတည်ပြီးချွင်းချက်နဲ့ဖြေလျှော့ပေးဖို့ရှိသလိုအဲ့လိုဖြေလျှော့ပေးမပေးဆိုတာကိုအမေရိကန်ကောင်စစ်ဝန်ကဆုံးဖြတ်သွားမယ်လို့ရန်ကုန်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
view ရဲ့တင်းငွေနေနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ Frontier မြန်မာမီဒီယာကပေးပို့တဲ့ဒုအတန်ကန္ဓအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စကိုင်းတိုင်းကကျင်းနီစီမံကိန်းကြောင့်ရေညင်ညမ်းမှုပြဿနာဘလို့ရှိမလဲဆိုတဲ့အကြောင်းကိုတင်ဆက်ထားပါတယ်
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါစကိုင်းတိုင်းဒေသကြီးကံကုန်ကြီးရွာမှာတော့ရေအောက်ရေတွေကြောင့်ဝက်စားတွေလျှော်တဲ့အခါမှာအရောင်ပြောင်းသွားတာတွေရှိသလိုရေနဲ့ထိတွေ့တဲ့အခါမှာလည်းဒီပြားတွေခြောက်သွေ့ပြီးပကြအပ်တာတွေကိုကြုံတွေ့လာခဲ့တာ10နှစ်ကြာအောင်ရှိနေပါပြီရွာသားတွေကတော့ဒီလိုဖြစ်တာဟာကျင်းနီစီမံကိန်းကြောင့်ဖြစ်တယ်လို့အပြစ်တင်ကြပါတယ်သူတို့ကရေရင်းမြစ်ကောင်းတွေရရှိဖို့ကိုလည်းရှာဖွေနေကြပါတယ်။ဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့ငုံရွာကိစက်နဲ့ဒို့အတန်တို့ဟာသူတို့ကြေးရွာမှာရေရင်းမြစ်ကောင်းတွေရရှိဖို့အတွက်တိုက်ပွဲဝင်နေကြတဲ့ရွာသားတွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုငုံရွာကိစက်မှသတင်းတောက်အီအီမွန်ကရေးသားထားပြီးကိုတီဂျီအေးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
။ကောင်းကင်ကရှင်မင်းတွေရရှိရေး။ကောင်းကင်ကောင်းကင်ကောင်းကင်ကောင်းကင်ကရှင်မင်းတွေရရှိရေး။
ဘုံရွာမြို့တပကံချင်းနွဲ့မြစ်နောက်ဘက်မှာရှိတဲ့ကံကုန်းကျေးရွာနေမှာ2010ခုနှစ်ကကျင်းနီစီမံကိန်းတကြော့ပြန်ဆက်လာပြီးတဲ့နောက်ပိုင်းမှာတော့တောက်သုံးရည်တွေအငန်တက်ကဲလာတာကိုဒေသခံတွေစတင်သတိထားမိလာကြပါပဲ။နေအိမ်တွေကစီပိုင်းတွေထဲဖြည့်ထားတဲ့ရေတွေဟာစားပြင်လို့အဖြူရောင်ကျိုးတွေတက်လာတာတွေအဲ့ဒီရေသုံးပြီးလျှော်တဲ့အုတ်တွေဟာလည်းအစွန်းထင်းနေရှိလာတာကိုဒေသခံတွေကတိတိတသာသတိပြုမိလာကြတာပါ။
မော်တာနဲ့ဆုပ်လေကြီးတွေကြတော့လေသမင်ချက်လို့မရဘူးဝှက်လို့မရဘူးရေချိုးရုံတက်တက်ပဲရေစွာလိုက်တာတချို့ဆိုရင်မရှိဘူးမကြအဲ့ရာနေတော့အွက်ပြေးတော့တော့အမှုထားတယ
်ကံကုန်းကြီးရွာနေတော်အေးတန်းကသူတို့ရွာသားတွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြသွားတာလည်းဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်လောက်ကတည်းကကံကုန်းရွာနဲ့နှစ်မိုင်ကွာမှာမြမရန်စီကျင်းနီကုမ္ပဏီဟာစပယ်တော်နဲ့ကျေးစင်တော်မှာကျေးတူတူဖို့ရေးစီမံကိန်းနဲ့အတူအစစ်ဆက်ရုံလက်ပတ်ခြင်းကစပြီးပတ်ဝန်းကျင်ကျေးရွာတွေမှာတောက်သုံးရည်ဟာအရင်ကနဲ့မတူပဲတိတိတသာပြောင်းလဲလာတာကိုသူတို့သတိပြုမိလာတယ်လို့ဒေါ်အေးတန်းကဆိုပါတယ်။အဲ့ဒီဒေတာကတောက်သုံးရည်အကြီးတွေဟာကြဆင်းလာကြောင်း2013ခုနှစ်မှာဒေါ်အောင်ဆန်းစုကြည်ရဲ့အစီရင်ခံစာထွက်ပေါ်လာပြီးနောက်ပိုင်းမှာတော့ဒေတာခံတွေကပိုပြီးစိုးရိမ်လာကြပါတယ်။သူတို့အနေနဲ့နေအောင်ရည်ကိုမတုံဆွဲရဲတော့တဲ့နောက်ပိုင်းမှာတော့တောက်ရည်အတွက်တခြားနေရာကယူနေရတယ်လို့သုံးရည်အတွက်လည်းဇမားချောင်းကယူနေရတာပါ။ကုမ္ပဏီကနေဒေတာဖွံ့ဖြိုးရေးအတွက်ရတဲ့ထောက်ပံ့ငွေနဲ့ကားလန်6000ဆက်ရေကန်တိဆောက်ပြီးဇမားချောင်းကရေကိုအင်အရောက်ပိုက်တွေ့တန်းစနစ်နဲ့လှုပ်ထားတယ်လို့ဒေတာခံတူဖြစ်တဲ့ကိုမိုးခိုင်ကပြောပါတယ်
။ကျွန်တော်မျိုးရဖို့တော့ကုမ္ပဏီနဲ့3ချိန်ဆွေးနွေးလို့တက်ဖို့ဆက်ရှိဘာချက်ကိုတုံးမယ်လို့ဆိုတော့ကျွန်တော်ကကျွန်တော်မျိုးရရှိဖို့အတွက်ကျွန်တော်တို့အစဆွေးနွေးတာပေါ့။ဆွေးနွေးတဲ့အချိန်မှာမျိုးကအဲဒီဒီလိုပိုက်လိုက်ရတော့မပေးနိုင်ဘူး။ကျွန်တော်တို့သွားတယ်လို့သွားနိုင်တယ်ဆိုရင်ဒီရက်ကဘာချက်ကိုနှစ်နှစ်ကဒီနဲ့နှစ်နှစ်စာထုတ်ပြီးမယ်ပေါ့ဒီနှစ်စာကျိုးထုတ်ပြီးတာပေါ့ဗျာအဲ့တော့နှစ်နှစ်စာကျိုးထုတ်ပြီးမယ်အခုအခုဖြည့်ဆိုတော့ကျွန်တော်တို့ရဲ့ရှင်းနှစ်နှစ်ကနေပြီးတိုင်းတာလိုက်တဲ့အခါကျကျွန်တော်တို့အဲ့ဒီနေနဲ့မလုံတော့တဲ့ကျွန်တော်တို့ကဇမားချောင်းကနေလုံလိုက်တယ်ဒီမျိုးရောက်ရည်စာရင်ဇမားချောင်းရည်ပေါ်တယ်ဆိုပြီးဇမားချောင်းရည်တုံးလိုက်တာပေါ့
တောက်သုံးရည်ရရှိရည်အတွက်ကုမ္ပဏီတွေကနေရတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေနှစ်နှစ်နီးပါးစာဖြစ်တဲ့7,500လောက်သုံးစွဲခဲ့တယ်လို့လည်းသူကဆိုပါတယ်ရှင်းနှစ်နှစ်ရည်ကိုတန့်စင်ပြီးထုတ်ယူသုံးစွဲဖို့ဆိုရင်တော့7,900လောက်ကုန်ကျနိုင်တာကြောင့်ဒီဆက်ရရမားချောင်းစီကနေပဲရေရယူဖြန့်ဝေပေးကြတာလို့လည်းဆိုပါတယ
်။အဲမမသားတွေကမိုးရီကြတော့လမ်းနေရာရေအိမ်နာတွေဟိုပါပြရပြီးရှိတယ်ပေါ့။တခါကြီးက
ဒီလိုတော့ဒီခက်ခဲနေပြီတော့ကွန်ကရစ်လမ်းတွေပါနေရှင်းဆုံးကြရည်ရကျွန်တော်တို့ကဒီရရတဲ့ပြဿနာဒီလက်ရတာနဲ့အဲဒီလမ်းမဆက်တွေလုံးမဲ့လုပ်ပြီးတော့နောက်နေစီမံကိန်းပြန်စပြီးနောက်ပိုင်းတွေမှာတော့ဒေတာခန်တွေတုံးဆွဲနေတဲ့ကြီးဟာအကြီးအသေးတာမကရေထွက်အားပါရော့နေလာတယ်လို့လဲတော့အေးတန်းကပြောပါတယ်
ဒီကလုပ်ငန်းတွေလုပ်လာလိုက်တွင်းနေအလိုလျောက်ကိုခန်းသွားတာကျွန်တော်တို့ဒီမှာတော့တောင်း30ဆိုပေါ့နော်တောင်း30ကျော်ရင်းအိမ်ပေါင်းစီမြင်တုံးနေကြတာပဲဒါရေးမင်းတွင်းရှိအလင်းကားချောင်းတုံးလို့ရတယ်အခုကျတော့အားလုံးကလည်းစမ်းဆုတ်သွားတဲ့ဘောပေါ့ဒီကလုပ်ငန်းတွေလုပ်လာလိုက်တွင်းနေအလိုလျောက်ခန်းသွားတယ်ဒီခုမော်တာချင်းတူးပြန်တော့လေမော်တာချင်းကတော့တောင်းနဲ့မတူတော့ကြတော့နော်ဝင်ရမ်းတက်နိုင်တ
ဒေါ်အေးသားနဲ့သူ့အိမ်လေးချင်းတွေကတော့ရေရှားပါမှုပြဿနာဟာဒေတာထုကုမ္ပဏီတွေကြောင့်ဖြစ်တယ်လို့အပြစ်တင်မဆုံးပါဘူး။ဂျမားချောင်းကအချိန်မီရေစီးစစ်မှုညော်နေနိုင်တာဒါမှမဟုတ်ရေခန်းချောက်လာနိုင်တာကြောင့်ဒေတာခံတွေဟာဒီချောင်းကရေကိုရေရှိမှအသုံးပြုလို့မရနိုင်ပါဘူးဆိုရင်နေကြပါရယ်။မြေအောက်ရေသုံးဆွဲလို့မရတော့တဲ့နောက်ပိုင်းဒေတာခံတွေဟာသူတို့ရွာကနေနှစ်မိုင်လောက်ဝေးတဲ့ရန်စီ င်းတွေထော်လာကြီးတွေနွားလဲတွေနဲ့တည်ကြရပါတယ်တချို့ကတော့ရေတက်ဝဲတောက်ကြတယ်လို့လည်းဆိုပါတယ်မိသားစုဝင်၃ယောက်သာရှိတဲ့ကိုမိုးခိုင်တို့အဖို့တော့တောက်ရီလုံလုံလောက်လောက်ခတ်ထားနိုင်ဖို့အရေးအခက်ခဲရှိတယ်လို့ဆိုပါတယ
်ကျွန်တော်တို့မအားတော့မခတ်နိုင်ကျွန်တော်ဒါအကြောင်းပေးရပြန်လဲရေကိုဆက်ကြတင်ရဲထယ်ပါရဲ့အဲ့လိုမျိုးလောက်ရကျွန်တော်၃ယောက်ခဲရှိရတာ၃ယောက်ခဲတောင်မှတခါတလေရေပြပေးတယ်တောက်ရီအဲဆာကမကြီးတဲ့အရင်ကဘူးဆိုးတာပါဒီများဆော်လာကြည့်တော့လူကြုံပြီးခတ်တာမျိုးတွေအဲ့လိုမျိုးတွေလိုက်ကြတယ
်ဒေတာခံတွေကတော့ချင်းနှမြက်ကနေတောက်သုံးရရဖို့ကုမ္ပဏီနဲ့အစိုးရနှစ်ဖက်လုံးကိုတောင်းဆိုထားတာအချိန်အတော်ကြာနေပါပြီဘေကျင်းခြေဆိုင်ဝမ်ပေါင်တက်ထုကုမ္ပဏီရဲ့လုပ်ငန်းအခွဲတစ်ခုဖြစ်တဲ့မြန်မာရန်စီကျင်းနီကုမ္ပဏီကတော့ချင်းနှမြက်ရရှိဖို့အတွက်သူတို့ရွာအနီးကနေပိုက်လိုင်းတွေတလိုင်းပြီးတလိုင်းဆွဲနေပြီမဲ့သူတို့တောင်းဆိုထားတာကိုတော့အခုထိလစ်လျူရှုခံနေရဆဲပါစကိုင်းတိုင်းဒေသကြီးစီပင်ဝင်းကြီးဦးမြင့်ကြည်ကတော့ဒီစီမံကိန်းတစ်ဝက်ကဒေသခံတွေကိုတောက်သုံးရင်ထောက်ပံ့နိုင်ရင်းနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုလည်းအခုလိုပြောပြပါဗျ
။ဟိုပေးလို့လည်းမရဘူး။စိုက်ရုံမကြီးမလောက်ဘူး။ဆိုတော့ဒီနာကတောက်ရည်တက်ကဒီကနေပြီးတော့ပေးမယ်ဆိုပြောရဲပေးလို့မရဘူး။အကုန်လုံးစီမံရလာပြီ။အဲ့ဒီကတော့တောက်သုံးရင်ရမှုတွေကစီမံကိန်းတစ်ခုရှိတယ်။အဲ့ဒါကတော့သူ Blue Sky နဲ့အဲစာပေလည်းစဉ်းပြီးခင်းလည်းညီနိုင်ကြ
။စီစဉ်ထားတဲ့ရေပေးဝေရေးစီမံချက်ဘယ်တော့စတင်မယ်ဆိုတာသူကအသေးစိတ်ပြောပြခဲ့ကြတော့မရှိပါဘူး။လွန်ခဲ့တဲ့လကဒေသခံ150လောက်ဟာမြမရန်စီကျင်းနီကုမ္ပဏီကိုဆန္ဒပြခဲ့ကြပြီးသူတို့ရွာအတွက်ရေလုံလုံလောက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့သူတို့ရဲ့တောင်းဆိုမှုတွေဟာအရာမတင်ဖြစ်ခဲ့ကြပါတယ်။တောက်သွင်းရင်ရရှိဖို့ဒေသခံအစိုးရအနေနဲ့ကုမ္ပဏီကိုတိတိကျကျသာကင်တွယ်မယ်ဆိုရင်သူတို့ရဲ့တောင်းဆိုချက်တွေဖြစ်လာနိုင်ခြင်းရှိတယ်လို့လည်းရွာသားတွေကယုံကြည်နေကြပါတယ်။အခုအချိန်ထိတော့ဒေတာခံတွေဟာတောက်သုံးရင်အခက်ခဲဖြစ်နေစေပ
ါအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကိစ္စမှသတင်းတော်အီးမွန်ကိုတီဂျီအေဇာနီနဲ့ဂျယ်ရက်တောင်နေတို့ဖြစ်ပါတယ်အပတ်စဉ်ခြားသာရင်းနေတိုင်းတင်ဆက်ပေးနေတဲ့ဒို့အတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ Frontier မြန်မာသတင်းမီဒီယာတင်ဆက်တဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာပါ။ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကနေခုထုတ်လွှင့်နေတဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်ကိုမနေ့9နာရီအထိလိုင်းလူမီတာ32 kHz 9335လိုင်းလူမီတာ40 kHz 9483လိုင်းလူမီတာ48 kHz 6153အပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စနေနေ့ည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။အငင်းပွားစရာဖြစ်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာထုတ်ပြန်လိုက်ပါတယ်။ဖွဲ့စည်းပုံပြင်ရေး NLD ပါတီကဦးဆောင်ကြိုးပမ်းနေတာတွေဘယ်လောက်ထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံနိုင်ပါသလဲဆိုတာတွေကိုစနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာကိုအောင်လွင်ဦးဆွေးနွေးတင်ဆက်ထားပါတယ်။
မင်္ဂလာခင်ဗျာဒီနေ့တဲ့လေးလိုက်စီစဉ်မှာတော့2008ဖွဲ့စည်းပုံပြင်နိုင်မဲ့အလားအလာနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအငင်းပွားစရာဖြစ်နေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထုတ်ပြန်ပါတယ်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုရှော့ချဖို့ပါဝင်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်ကြိုးပမ်းနေတာတွေကဘလောက်ထိအောင်မြင်နိုင်တယ်လဲဘလို့စိန်ခေါ်မှုတွေအခက်အခဲတွေကျင်းပနိုင်တယ်လဲဆိုတာတွေကိုဆွေးနွေးမှာပါကျွန်တော်တို့ပြင်နိုင်ဆွေးနွေးဖို့အတွက်ဒီဥပဒေပညာရှင်ဦးသိန်းသန်းကိုနောက်နိုင်ငံရေးလက်ထုံးတက်သူဒေါက်တာရံမျိုးသိန်းတို့ဖိတ်ကြားထားပါတယ်။ဆိုတော့ကျွန်တော်တို့ဒီပြည်내ဆွေးနွေးမဲ့အထက်ဒေါက်တာရံမျိုးသိန်းတို့လီလိုင်းမော်ရောက်နေပါပြီ။ဦးသိန်းသန်းကိုတော့ကျွန်တော်တို့ဆက်သွယ်လို့မရသေးပါဘူး။ဆက်သွယ်ဖို့ဆက်ပြေးကြိုးစားနေတော့မှဆိုတော့အရင်ဆုံးတော့ကျွန်တော်ဒီလွတ်တော်ဟိုမှာအခုဒီတင်သွားတဲ့မူကြမ်းနဲ့ပတ်သက်လို့ဒီပြည်내ဆွေးနွေးမဲ့ပုံကိုရအသုံးသက်ချက်ကိုကြားချင်ပါတယ်။ဆိုတော့ဒီလွတ်တော်တတိယတန်းအစပြီးတော့ပေါ့လေဒီတက်မတော်သားကိုစဲရဲ့ပါဝင်မှုအချို့ကိုတစင်းချင်းဒီရှော့ချသွားဖို့အပါအဝင်ဒီနိုင်ငံရေးမှာစစ်တပ်ကနေရာယူထားတာတွေကိုရှော့ချဖို့တွေလည်းဒီထဲမှာပါပါတယ်ဆိုတော့ဒေါက်တာရေမျိုးသိန်းခင်ဗျအရေးကြီးတဲ့ကိစ္စတွေဒီထဲမှာဘလောက်များပါတယ်လဲပေါ့လေအခုဒီပြင်ဆင်မဲ့ဥပဒေချမ်းထဲမှာဒီတိုင်းပြည်အတွက်လိုအပ်နေတဲ့အရေးကြီးတဲ့ကိစ္စမျိုးတွေဘလောက်ထိပါတယ်လို့ဘလောက်ထိခြုံငုံမိတယ်လို့များသုံးသပ်လို့ရမလဲခင်ဗျအ
ဲကျွန်တော်အမြင်ကတော့ဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းထဲမှာဒီဖွဲ့စည်းပုံအခြေခံဥပဒေအကျင့်ပေးဟာဒီမှာမှအရေးကြီးတဲ့ဒီအဆက်အသွယ်လေးမြင်ပါလေ။ဒါရှိဒီပြည်တော်ခြေကဥပဒေ2008ခုနှစ်ပြင်ဆင်ရေးကုလသမဂ္ဂကနေဟောလုံလုံရဲ့ပိုင်းကတင်သွင်းရတဲ့ဒီဥပဒေကနှစ်ရက်ကိုကြည့်မယ်ဆိုရင်ဟောအဓိကအားဖြင့်တော့ဒီတက်မော်ရဲ့နိုင်ငံရေးမှာပါဝင်မှုကိုရှော့ချမှုရယ်။ဒါအမျိုးသားကာကွယ်ရေးနဲ့ဒေသကြီးကောင်စီရဲ့အခမ်းအနားကိုမဖိနှိပ်ဘူးရယ်။နောက်ပြီးတော့ state of emergency တော့ကျွန်တော်တို့အရေးပေါ်အခြေအနေတွေမှာဟောကမ္ဘာ့ရဲ့ပြည်တော်စုလွတ်တော်ရဲ့အခမ်းအနားကိုပြင်ပင်ဖို့ရယ်ဒါပြီးတော့ဖွဲ့စည်းတဲ့အခြေခံဥပဒေပြင်ဆင်တဲ့ကိစ္စမှာရွေးကောက်ခံလွတ်တော်ကိုယ်တော်တွေရဲ့အဆုံးအဖြတ်ကိုရှေ့တန်းတင်ဖို့အဲဒီကိစ္စတွေအဓိကဆောင်ပေးပြီးတော့တင်ထားတာကိုတွေ့ရပါတယ်ဒါအားလုံးရဲ့တစ်ခုအနေနဲ့ပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့ကြားနေတဲ့နိုင်ငံရေးပန်းနိုင်ဟာဒီလိုဆိုစီမဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးတာအဲ့တော့ဒီဒီအခါတည်းဒီစနေဥပဒေကျန်နေရမှာဒီဖက်ဒရယ်စုဥပဒေတဲ့ပေါ့လေဒီပြည်နယ်တွေရဲ့ကိုယ်ပိုင်အချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းချက်ကိုယ်ကျမဒီတိုင်းခုလူကိုအာဏာခံချက်ပေးနိုင်တဲ့အဲ့ဒီဘောင်တွေကိုချက်ထွေပေးနိုင်တဲ့ပြည်စင်ချက်မျိုးတွေတော့အားနည်းတာကိုတွေ့ရပါတယ်အဲ့တော့ဒီပြည်စင်ချက်ဟာနော်ဒီမိုကရေစီကြတဲ့ပြောင်းစုတည်ဆောက်ရေးဟာကျွန်တော်တို့လက်ရှိပေါ်ဆောင်နေတဲ့ငွေငွေလုပ်ငန်းစဉ်တွေနဲ့တိုက်ရိုက်ဆက်ဆက်နေပါတယ်ဒီငွေငွေလုပ်ငန်းစဉ် ဒီလိုပဲဒီဘက်ဘက်ဒီအောင်ကြီးပြောင်းရင်းနဲ့ဆက်ပြီးတော့အခြေခံဥပဒေအကျက်တဲဟာနော်တရားနဲ့တစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်နေတဲ့အတွက်ကြောင့်မလို့နော်ဒီလိုဒီလိုပဲဒီဘက်ဘက်ဒီအောင်ကြီးပြောင်းရင်းနိုင်ငံမှာနော်ဖက်ဒရယ်ရေးရာကိစ္စတွေကိုရှေ့တန်းမတင်နိုင်တာဟာကြီးမားတယ
်ဆိုတော့ကိုရမျိုးသက်ရတော့ကျွန်တော်ဒီကိုပေါ်လေးအကျဉ်းများအဖြစ်ရာခိုင်နှုန်းအဖြစ်တွက်ကြည့်မယ်ဆိုရင်အခုဒီတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေကိုအခုဒီပြင်ဆင်ချက်တွေကဘလောက်ရာခိုင်နှုန်းလောက်များဟိုခြုံငုံမိရပြောလို့ရမလဲ
။အဲကျွန်တော်အမြင်ကတော့လက်ရှိပေါ့လေတိုင်းပြည်အတွက်ဒီအင်တာနက်အရေးကြီးတဲ့ဒီဟိုအခြေအနေဒီတွေကပေါ့လေ။အဲတခုဖြစ်တဲ့ဒီဟိုတက်မလို့ကိုနိုင်ငံကြီးကနေပြီးတော့ဒီဟိုနိုင်ငံကြီးကပါဝင်မှုကိုနော်အဆုံးသတ်ဖို့နောက်ပြီးတော့ဒီမိုကရေစီဖြစ်ဖြစ်ပေါ့လေ။ဆိုတော့ဒီမှာအဆုံးချက်တွေကိုပြနိုင်လို့ဆိုတဲ့ဘက်ကတော့အဥပဒေထားတာတွေ့ရပါတယ်။အဲတော့ဂျီနီယာအဖြစ်ပြောရင်တော့ကျွန်တော်အမြင်ကတော့ဟိုမှာဂျီစိန်ရခိုင်နှုန်းလောက်တော့အရေးကြီးတဲ့ကိစ္စတွေပါဝင်ပြီးတော့ကျန်တဲ့ဒီအဓိကကျတဲ့60ရခိုင်နှုန်းလောက်တော့လိဟာနေသေးတယ်လို့ကျွန်တော်အမြင်ပါတယ်။နောက်တစ်ခုကလက်ရှိဖွဲ့စည်းပုံခြေတံဥပဒေရဲ့အချက်သေးကဘယ်လောက်ပဲဒီကုရေချန်နဲ့မှာနော်အဖြစ်မလို့တင်ရမယ်အချက်တွေကိုတင်ပြီးဖြစ်စီနော်ဒီအောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါကျတော့85ရာခိုင်နှုန်းကျော်ရမှပြင်ဆင်မှုဟာအတူချက်မှာဖြစ်တဲ့အခါကျတော့တမတော်ကမထောက်ခံရင်ဘလို့မှပြင်လို့မရတဲ့အချက်အသေးကြီးကလည်းရှိနေပါတယ်အဲ့ဒီအခါကျတော့လက်ရှိခေါင်းဆောင်အခြေခံဥပဒေအချက်အသေးကိုကျွန်တော်တို့ကြော်လွားဖို့စဉ်းစားတဲ့နေရာမှာဟောအရက်ဖက်စစ်ဖက်ဆက်ဆံရေးဟာအင်တာနက်မှာအရေးကြီးပါပဲအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာကိုယ်ကနေနေအချိန်နဲ့ညီနိုင်ဆွေးနွေးပြီးတော့နိုင်ငံရေးအရသဘောတူညီချက်တွေရအောင်လုပ်ပြီးတော့အဲ့ဒီအခိုင်အမာကနေပြီးတော့ဖက်ဒရယ်အခြေခံဥပဒေပြင်ဆင်ရေးကိုချင်းကစဉ်းစားနိုင်လေဆိုရင်ပို့ပြီးတော့လက်တွေ့ကြမယ်ပို့ပြီးတော့အသေးပဲရှိနိုင်မယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဥပဒေပညာရှင်ဦးသိန်းတန်းဦးလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီဆိုတော့ဆရာဦးသိန်းတန်းဦးကြီးအခုကျွန်တော်တို့ဒီပြင်ဆင်မဲ့ဥပဒေမူကျမ်းမှာပေါ့လေဟိုပါဝင်နာတွေကတော့ဒီလွတ်တော်တတိယတန်းအစပြီးတက်မတော်သား90တွေကိုဟိုတစင်ချင်းလျှော့ချသွားဖို့ပါဝင်ပေါ့လေနိုင်ငံရေးမှာစစ်တပ်ကနေရာယူထားတွေကိုလျှော့ချဖို့လည်းပါပါတယ်ဆိုတော့ဟိုရေဦးရသုံးတက်မယ်ဆိုရင်ဒီဥပဒေကျမ်းပေါ့လေတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေမှာဘလောက်ထိခြုံငုံမိရလို့များဆရာအနေနဲ့သုံးသပ်လို့ရမှာမလဲဟောတယ်လီဖုန်းအဲကျွန်တော်တို့ပြန်ကြပါပါလေဆိုတော့ကျွန်တော်တို့လက်တလုံးမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုတိုက်ရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုရရှိနေပါသေးတယ်ဆိုတော့သူတို့ကိုလည်းဒီကြားထဲမှာလှည့်ပေးလိုက်ချင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ကိုစလိုက်ပွေကုန်းဖြစ်ပါတယ်ကိုစလိုက်ပွေကုန်းသဘောထားလည်းမင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီပစိဖုန်ပြင်ဆင်တဲ့ဒုတိယအချိန်လို့ပြောပေမယ့်ပထမအချိန်မှာပြင်ဆင်တဲ့ဥစ္စာဘာမှလည်းမပြောပါလောက်ပါဘူးတခုကတော့ကာကွယ်ရေးအမြင်ရှိရမယ်ဆိုတော့စပင်းစင်မိလိုက်လို့လူထုဆန္ဒခံယူပေးလို့အဲ့တော့ကိုယ်ရက်ဆိုင်ထားတာလည်းတွေ့ရတယ်ဆိုတော့ဒုတိယအသိပင်းစင်ရမယ်ဆိုတဲ့နေရာမှာလည်းကျွန်တော်ကတော့ယုံကြည်မှုတော့အင်တာမဟိုနေတယ်ဘာလို့လဲဆိုတော့သူတို့တင်းတွင်းနေဥစ္စာကဟို NLD ကနေပြီးတော့မှတက်မလို့ကိုအဆော့ပေးပြီးတော့မှအများကြီးဆော့ပေးထားတော့သူတို့တွေ့ရတယ်တော့တိုင်းသားတွေတွေ့ဆိုရင်ကုလားတော့တရားမျိုးသိပြောသလိုပေါ့နော်ဖေဒရယ်ကိုဥတီတဲ့ပင်းစင်သေးတယ်လည်းတော့နေတယ်အဲ့တော့တမလို့ allele မှာခွင့်ကောင်းယူပြီးတော့မှအဲအဲ့ဒီဥစ္စာတဲ့ငါတို့သဘောထားလည်းမပါဘူးတဲ့တိုင်းသားတွေရဲ့သဘောထားလည်းမပါဘူးတဲ့လာပြန်ပြီဆိုတော့ကျွန်တော်တို့ကကစားခံနေရတော့တမလို့ဝအနေဒီသူစဉ်းစားမှာကတော့ဖြစ်စီပုံပြမဟိတ်ဆိုရင်တော့သူတို့ဟာကြည့်ရမစဉ်းစားပဲနဲ့ဒီဥစ္စာပြည်သူလူထုအတွက်ဖြစ်တယ်ဆိုတဲ့ဥစ္စာတစ်ခါတခါတော့မြင့်သွားတယ်ထင်တယ်အဲ့တော့ပြင်စီပွင့်တွေသူ့တို့နီလန်းကတော့အငင်တာဆုံးဖြစ်မယ်ဒုတိယကတော့သူကပြင်းလို့ညီလာခံကနဲ့ပြင်းနေလို့ပြောပြအောင်ဒါလည်းသူတို့တဲ့အလိန်ခံရပြန်ပြီ။တော့သူတို့ဟိုပြင်းလို့ညီလာခံကျင်းပတဲ့ချိန်ကျတော့ဆုံးကြည့်ရမှာပေါ့။နောက်ဆုံးကျတော့ဒီလိုမျိုးသူတို့လူထုအလိန်ခံနေအောင်နေဆိုရင်သူတို့မူလပိုင်ရှင်ဖြစ်တဲ့သူတို့လူထုတွေကသူတို့ဟိုတိစက်မှုများစွာနဲ့ပြင်းတဲ့အချိန်တိုင်းတော့လူထုရောနည်းနည်းကင်ရောအင်းလေဒီရောအကုန်လုံးကညှင်လာပြီးတော့မှညှင်မှာပြတ်ဆက်နေတယ်ပဲသူတို့ကကြုံရမှာကိုလည်းသူတို့ဆိုရင်အဲ့ဒါကြောင့်လုံးပြင်းလုံးထားတဲ့ဥစ္စာကိုပီပီထုကိုညှိကွေးပြီးတော့မှပင်တိပင်ထားတဲ့ဥစ္စာကဘာလဲဖြစ်ဖြစ်ဟောသူ့တို့မှလည်းပြီးနောက်ပြီးတော့မှပြီးလုံးလာခံမှလည်းပဲဆေတော်ကြီးကလည်းဆွေးနွေးပြီးတော့မှဟောတမိုးတူကြီးထည့်ရယူပြီးမှလည်းဆက်သွားမယ်ဆိုတဲ့အဆင်ပြေမယ်ဒီတိုင်းဆိုရင်တော့ကျွန်တော်တို့ကလည်းခံရတဲ့တူတွေကတော့ကျွန်တော်တို့ကတော့စိတ်ကုန်နေပြီဆိုတဲ့ဥစ္စာကိုပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကိုစိုင်းပွေကုန်းဒါတော့ဒီတန်းနာတယောက်ကခန်းစားချက်လို့ပဲဆိုရမှာပါဆိုတော့နောက်ကျွန်တော်ဒီအမေရိကန်ပြည်တော်စုကကိုခိုင်ဆိုးလဲလေလိုင်းပေါ်မှာရှင်နေပါတယ်ကိုခိုင်ဆိုးဆွေးနွေးနေတာမင်းမြင်နေတာဆွေးနွေးမင်းမြင်နေပါတယ်ခင်ဗျာ
Okay, bahannya. Jadi aku lo so wanita perempuan ada kerja nak cakap jenis di mana dia buat. Adik aku ada, jadi aku di petang tu di kuantiti sibuk tak kupi buat tu. Jadi aku tanya dah ni aku tu, di ni wah sepi ni jalan, bahagian sepi ni jalan ni. Adik aku sibuk sayang. Adi petang tu aku, tergede tu nak aku yang mesti jual tu lah. ไปทางสู้กูจะเกิดเกิดเสียมันพิโคสุลชีนเนาะจะเนาะอันนี้ผมจะทำสุลชีนเนาะที่เตียงตาของสองเลยว่าคนลงก็ขวบีเองที่ประมาณอะไรตัวป่ามั้ยตอนนี้เป็นเนี่ยว่าเนี่ยคนป่ามั้ยไอ้ที่มาคุยที่ผมจะคุยกูที่เดชชาติดูของสองเลยแต่เป็นเนี่ยที่ว่าเป็นเนี่ยเช่นเป็นเนี่ยเช่นเป็นเนี่ยว่าเนี่ยของสองเลยก็หนีไปเองพออุบัติเหตุคุยกูที่เดชชาติยึดชีพมา
ที่เดินเส้นสุดอะไรไม่ชิวเพียบก่อน
โอเคอะคุกันนี่พี่เนี่ยดีประมาณจะคุยกันนี่พี่เออว่าอุ้งสองพี่ลูกเจ้าว่าที่ใส่เล็บลูกเจ้าว่าหัวลูกว่าอันเมื่อเนี่ยอันนี้ยากตลอดเอลูกชิ้นเลยโอเคดีจังนี่พี่โอเคป่ะสนุกจะเจอดูว่าเสร็จแล้วนอกจากชิ้นนั้นลีลาไม่มาอย่างนี้จะดูว่าเล็บลีลาชิ้นมาเออุ้งสองพี่พี่ไปเลยยามานั่งเงี้ยว่าอุ้งสองพี่ตัวนั้นเลยสนุกอย่างว่าเลยเนี่ยยามานั่งจะมาอุ้งสองจะตัวยังไม่ได้เจอ ကိုယ်စားလိုက်ငါကြတဲ့ငင်းတော့အဲကိုယ်စားလေးတွေကဟိုအတီးပြူဖို့လိုအပ်တယ်ဆိုတဲ့တက်မတော့ဘာမှဖြစ်မယ်ဆိုတဲ့အကြောင်းတွေပေါ့လေဒါနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကအခု2020ခုနှစ်မှာကျွန်တော်တို့တန်းကြီးကောင်းမလားနှစ်ထောင်ချက်ဖွဲ့စည်းပုံဥပဒေကိုပြင်ဆင်တော့မှကျွန်တော်တို့ပြည်သူတွေအတွက်တန်းကြီးအတွက်ကောင်းမလားဆိုတော့ဒါချင်းချင်းနဲ့တည်တည်တာဖြစ်တယ်ဒါကြောင့်မို့လို့ရဲ
โอเคอุซอเวสปาวันซุนเนียเจซูวาสรอตดีเนี่ยมาจนเปนไนซุนเนเมดอกเตอร์ยันမျိုးเต้งโหจนเปลี่ยนพี่รอโหซุนนิซิจินาชีบาเลยสรออกอนลงอะแลเปียวนี่บาเลยดีโหโหพอซีวงเปลี่ยนเคสายมาดีตันยันนาเยคันคันนาอี้จีเยสรอดิเปียวจาบาเลยสรอนอดอกเตอร์ยันမျိုးเต้งแลซุนนิซาราชีบาเลยดิตัมโลเนสิเฟ่เยเฟ่ซัสซันเฮียแลอี้ปาเลยสรอเปียวบาเลยสรอตะเฉิงแนมาเลยบอเลยจนเราดิตัมโลยอดิตันยันนาอินฮาซูริยอดิโลပေါ်စီဝံပြည်စည်းရေးမှာအဓိကကြရဲဆိုတဲ့နေရာမှာနိုင်ငံအခုလက်ရှိဒီထွတ်တော်ထဲမှာနိုင်ငံဥဆောင်ပါတီတစ်ခုဖြစ်တဲ့ NLD ပါတီအနေနဲ့ပေါ့လေဒီလိုတက်မတော့တန်ရင်သားအင်အားစုတွေတကယ်ဆိုရင်လွတ်တော်ထဲမှာတခြားနိုင်ငံရေးပါတီတွေလည်းရှိနေပါသေးတယ်ဆိုတော့ဒီလိုလူတွေအားလုံးပူးပေါင်းပါဝင်နိုင်ဖို့ဆိုလို့ရှိရင်ဒီဥဆောင်ပါတီတစ်ခုအနေနဲ့ဘာအဓိကလုပ်ဖို့အခုချိန်မှာလုံနေရလို့များဒေါက်တာရေမျိုးတင်သုံးသပ်လို့ရမယ်အဲ
ကျွန်တော်အမြင်ကတော့ဒီလက်ရှိအာဏာရပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့အစည်းပါတီအနေနဲ့ပေါ့လေကျွန်တော်တို့ဒီတက်မတော်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနိုင်လို့အမြင်ဖလေတုံးတက်နိုင်လို့လိုအပ်တယ်လို့တိုင်းရင်းသားပါတီကခေါင်းဆောင်တွေနဲ့လည်းအခုမှနေနေတွေ့ဆုံဆွေးနွေးပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုနားထောင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲအဓိကကတော့ကျွန်တော်တို့ဒီအစိုးရဘိုင်းချုပ်တော်ဘိုင်းတက်မတော်ဘိုင်းကခေါင်းဆောင်တွေအနေနဲ့ကျွန်တော်တို့တိုင်းရင်းသားပါတီတွေတော့တိုင်းရင်းသားခေါင်းဆောင်တွေနဲ့ပြည်ဝင်နေနေအမြင်ဖလှယ်ညှိနှိုင်းချွေးနေပြီးတော့ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်တကယ်ကိုခိုင်မာတဲ့အခြေခံကောင်းမှုသဘောတူညီချက်ကောင်းမှုကိုကြားအောင်ယူနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါလက်ရှိကြားနေတဲ့ဈေးကြောင်းမှာကြည့်မယ်ဆိုရင်တော့ဗာကြထားတဲ့သဘောတူညီချက်တွေရှိနေမယ်လို့လည်းရင်းရတေချာမှုအပိုင်းမှာအင်မတန်မှအားနည်းတာကိုတွေ့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလက်ရှိအခြေအနေမှာဒီမိုကရေစီတက်တဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ချိန်မှန်တမန်းတော်ကြာကြာနာနာမလန်းနိုင်သေးတဲ့အခြေအနေလို့ကျွန်တော်ကတုံ့တက်ပါတယ်ကျွန်တော်တို့အနေနဲ့ဒီအခြေအနေမှာဟလာဒီမိုကရေစီတက်တဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ကိုတော့အစိုးရလက်တော်တက်မတော်နဲ့တိုင်းနာခေါင်းဆောင်တွေကြားမှာသဘောတူညီချက်တွေရနိုင်ခြင်းရင်တော်မှာဒီအပြီးပွင့်ကိုကျွန်တော်တို့ရဲ့ပါသမီတွေမိန်းမတွေလောက်မှခံစားရနိုင်တဲ့အခြေအနေရှိပါလေ။အဲ့တော့ဒီအခြေအနေမှာကျွန်တော်တို့ကဒီသဘောတူညီချက်တွေကိုတော့မရနိုင်သေးဘူးဆိုတော့ဒီအပြီးပွင့်ကိုခံစားနိုင်ဖို့ဟာပုံပြီးတော့ဝီးကွာသွားမလားလို့စဉ်းစားကြရရှိပါလေ။
ဟုတ်ကဲ့ဆရာကျန်မြင့်သိန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပို့စာရီပေးပို့ပြီးဆွေးနွေးထားတဲ့ပုံကိုလည်းရှင်းနေပါသေးတယ်အရင်ဆုံးစာတောင်ကတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါသူစာတော်တော်လေးလည်းရှိရောလူရင်းချက်တွေကိုပဲကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
2008ဖွဲ့စည်းပုံဟာဒီမိုကရေစီရေးတန်းတူညီမျှရေးလူ့ခွင့်ရေးစသဖြင့်ဘာအခွင့်အရေးတွေကိုမှအမကန်ကြပေးထားမှာရှိပါဘူးစစ်တပ်ကအချိန်မီအာဏာသိမ်းနိုင်ရင်နောက်ကျောင်းပြန်အေးမီယူနိုင်ရေးစေကောင်းဆောင်တွေရဲ့အသက်အိုးအိမ်စည်းစိမ်ပွားလုံခြုံမှုကိုမြည်သူမြပฏิပါနိုင်ရေးမေစုသမရမဖြစ်နိုင်ရေးနိုင်ငံသားပြည်သူအချင်းချင်းကြားစိတ်ဝမ်းကွဲပြားနေရေးအတွက်ရည်ရွယ်ချက်ရှိရှိရေးဆွဲထားတဲ့စာအုပ်စိမ်းကြီးတာဖြစ်ပါတယ်ဒီမိမိတို့အကြိုက်လွယ်လွယ်ပြင်လို့မရနိုင်အောင်ရေးဆွဲထားတဲ့စာအုပ်စိမ်းကိုအမုံအညိုးတွေမထားပဲပြင်ဖို့ကြိုးစားခဲ့တဲ့တရားလွတ်တော်ရှိနေ NLD ဥပဒေအကြံပေးပညာရှင်ဦးကိုနီလောက်ကြံခန့်ရတယ်လို့ဒီစီဟောပြောခဲ့လို့တရားလွတ်တော်ရှိနေဦးကြည်မြင့်ဗျာဆရာကိုစောဝင်နဲ့ဘိုးကြီးအောင်နေမျိုးစေနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်55ကာကြီးနဲ့ဖန်ဝရန်ထုတ်ခံထားပါတယ်ကျေးဥပင်စင်ရေးအတွက်အဓိကစိန်ခေါ်မှုကတော့လက်ရှိနိုင်ငံရေးပါတီတွေက NLD ပါတီရဲ့ကျေးဥပင်စင်ရေးပေါ်လူမျိုးရေးပုံကိုယ်ရေးတန်ရာစိတ်တွေနဲ့ပူးပေါင်းဆောင်ရွက်လူစိတ်တွေနှဲပါနေခြင်းပြည်သူတွေရဲ့မဲတပြားမှမပါဘဲလူတူတစ်ဖွဲ့ရဲ့အမိန့်နဲ့လွှတ်တော်တဲ့ဝန်ထမ်းပြီးပြည်သူကိုယ်စားလှယ်တွေဥပဒေပြုသမျှထိုင်ထားလို့ကန့်လန့်တိုက်နေတဲ့နှစ်သီးစားတမတ်သားတွေအရေးပါပဲမိမိတို့ရဲ့အခွင့်အာဏာတွေဆုံးရှုံးသွားမှကြောက်ပြီးခြေဥ်ပြင်စည်ရေးကိုနှောက်ယှက်နေသမျှယုံကြည်မှုတည်ဆောက်နိုင်ရေးအတွက်တန်တရားစိတ်တွေတိုင်းသားလက်နက်ကင်ခေါင်းဆောင်တွေအားလုံးမှာကြေအောင်နေမှာအမှန်ပဲအကြေးစကောင်းဆောင်တွေကမိမိတို့ကနိုင်ငံဝန်ထမ်းပြီးပြီးတက်မတော်ဂုံသိက္ခာကိုထိမ့်ပြီးရွေးချယ်ခံပြည်သူဆိုရအောင်သစ္စာရှိရှိအမှုထမ်းရွက်ကြမယ်ဆိုရင်တမတော်ရဲ့ဂုံသိက္ခာမြင့်တက်လာနိုင်သလို2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့မျိုးသားပြည်နယ်ရင်းသားစီပြဿနာဟာလည်းငြိမ်းချမ်းစွာပြီးဆုံးသွားနိုင်တယ်လို့ယူဆမိပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါ။နောက်စာတစ်စောင်တော့ကျွန်တော်တို့မိတ္တိလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါကိုအောင်လေး။မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံဟာဒီမိုကရေစီစနစ်ကျင့်သုံးမှုနဲ့မကိုက်ညီတဲ့ဖွဲ့စည်းပုံဖြစ်နေတယ်။ပြည်ရင်းပြည်ပနေရာစလုံးကလက်မခံတဲ့ဖွဲ့စည်းပုံဖြစ်နေတယ်။စစ်အစိုးရကစစ်အာဏာတည်မြဲရေးအတွက်ရည်ရွယ်ရေးဆွဲခဲ့ပြီးစစ်အာဏာနဲ့အတူပြုခဲ့တဲ့ဥပဒေဖြစ်တဲ့ဒါကြောင့်ဒီမိုကရေစီစနစ်ကိုတိဆောက်ကျင့်သုံးနေတဲ့ NLD အစိုးရအနေနဲ့မဖြစ်မနေပြင်ဆင်ရမယ့်တာဝန်ရှိနေတယ်။ဒါကြောင့်ပြင်ကုန်ပြင်ရမယ်။2008ခုဖွဲ့စည်းပုံပြင်ဆင်မဲ့ဥပဒေမူကြမှာစစ်တပ်ရဲ့အခမ်းအနားလျှော့ချရေးကာလုံကိုပြင်ဆင်ဖွဲ့စည်းရေးတို့ပါလာတဲ့အတွက်အယက်သာအစိုးရဒီမိုကရေစီလမ်းညောင်းအတိုင်းတွားဖို့လမ်းပွင့်လာနိုင်တယ်လို့မြင်ပါတယ်တဲ့။တိုင်းသားတွေရဲ့လူလာတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်မယ့်အခြေအနေဖြစ်လာပါလိမ့်မယ်။ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်လည်ရှင်သန်လာနိုင်မယ်။တက်မတော်က2008ခုဖွဲ့စည်းပုံကိုလုံးဝအထိမခံတာမဟုတ်ပါဘူးတဲ့။2008ဖွဲ့စည်းပုံပါစီကံနီလာနဲ့အညီပြင်ဆင်တာကိုလက်ခံတယ်လို့ဆိုထားပါတယ်တဲ့။နိုင်ငံအတွင်းမှာလက်နက်ကင်အဖွဲ့တွေချုပ်ငြင်းပြီးတော့အချမ်းတဲ့အခါတက်မတော်ကဖွဲ့စည်းပုံပြင်ဆင်မှုကိုသဘောတူလက်ခံပြီးမိမိမူလတာဝန်တွေကိုပဲပြန်လည်ထမ်းဆောင်မယ်လို့ဆိုထားပါတယ်။အခုခါနိုင်ငံရေးအခြေအနေတွေပြောင်းလဲလာနေပြီးတက်မရိုရဲ့တဘောရာလည်းပြောင်းလဲလာပြီးအစိုးရနဲ့လက်တွဲလုပ်မယ်ပံ့ပိုးကူညီမယ်ဆိုတဲ့စကားတွေပြောလာနေပါပြီတဲ့အစိုးရကလည်းဥပဒေစည်းကမ်းနဲ့အညီဖွဲ့စည်းပုံကိုဒီမိုကရေစီနည်းကြကြပြင်ဆင်တာဖြစ်တဲ့စစ်တပ်ကိုညှိနှိုင်းမှုပြုပြီးတော့လှုပ်တင်တာကိုလှုပ်လို့ပြည်သူတွေရဲ့ထောက်ခံမှုရနေတယ်သို့တော်လည်းစစ်တပ်ရဲ့ပူးပေါင်းမှုအားနည်းနေပြီးတော့နိုင်ငံရေးပါတီတချို့ရဲ့မမှန်မကန်အပြစ်တင်အပုတ်ချမှုများကတော့ရှိနေပါသေးတယ်တဲ့NLD အနေနဲ့လည်းဥပဒေကြောင်းအရတိကျစွာလိုက်နာဆောင်ရွက်ခြင်းဖြင့်ဒီမိုကရေစီကျင့်စဉ်ပေါင်းအတွင်းကဆောင်ရွက်သွားမှာဖြစ်လို့စိန်ခေါ်မှုတွေအကျပ်တဲတွေကိုကျော်လွှားနိုင်လိမ့်မယ်လို့ယုံကြည်ရပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မိတ္တလာမျိုးဥစိန်မောင်ဆာပါနောက်ထပ်စာချို့လည်းကျွန်တော်တို့ Facebook ကနေပေးထားတာရှိပါတယ်။ဒီဥကျင်လှဆိုတဲ့တယောက်ကတော့ခြေဥပြင်းရမှာရဲ့ငင်းငင်းရသွားမှာရဲ့ဒီနေ့ကိုအသေးလေးကာဝယ်နေတဲ့အဖွဲ့တွေကနိုင်ငံချစ်ပြင်အောင်ဟန်ဆောင်နေသူများလာပါတဲ့2008ခြေဥ်ရတိုင်းပြည်ကိုအမွေရထားတယ်လို့ငါတို့သာလျှင်ပိုင်ဆိုင်စီမံခွင့်ရလို့စိမ့်နေရှေ့ရန်ကကာဝယ်မယ်ဆိုရင်လွတ်တော်ဆိုတာဘာအဓိပ္ပာယ်လဲလွတ်တော်မှာအာဏာမရှိတဲ့ဖွဲ့စည်းပုံဟာဥနေဝင်မဆလာ84ဖွဲ့စည်းပုံနဲ့ဘာများကွာခြားပါသလဲ84ကိုမချဲလို့88ဖြစ်လာတာပါ84ဖွဲ့စည်းပုံကိုပုံပြောင်းထားတဲ့2008ခြေဥ်ကြောင့်ဒီမိုကရေစီလမ်းပေါ်ရောက်နေပြီဆိုပြီးဝါဒဖြန့်နေတာမှန်ပါသလားနှစ်ပါးယူတင်လန်းနဲ့ဘေးမဲ့လွတ်ခွာရတဲ့မြန်မာပြည်မဖြစ်ပါစေနဲ့ခြေဥ်အနယ်ဒီကအသက်နဲ့လဲပြီးပြင်နိုင်ပါစေဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကြည်မောင်ဝင်းဆိုတဲ့နာမည်နဲ့ပါသူကတော့ခက်တာကတဲ့ NLD ဆိုရကဘယ်မှာတိတိကျကျပြက်ပြက်သားသားပြောခဲ့လုပ်ခဲ့တာမရှိပါဘူး ခုဖွဲ့စည်းပုံလဲဒီနည်းနဲ့ပြင်မရရင်တခြားနည်းဘယ်နည်းသုံးမယ်ဆိုတာလဲဘာမှချမပြပါဘူးပြည်သူတွေအားမြတာဒီအကြောင်းတွေပါပါတယ်ဆိုပြီးသူကရေးပါတယ်နောက်ထပ်စာတချို့လည်းရှိနေပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥတည်ငွေဆိုတဲ့ဖေဆိုအကောင်ကရေးထားတာပါ2008ဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးဆိုတာနဲ့ပုံမှန်436ကိုကြည့်ပြီးတော့ပြင်ဆင်လို့မလွယ်ဘူးဆိုတာထက်ပြင်ဆင်လို့မရအောင်ပိတ်ထားတယ်ဆိုတာကပုံမှန်လိုက်မယ်ထင်ပါတယ်တက်ကပြင်ကျင်နေပဲထားအောင်ဆန္ဒမဲပေးနိုင်သူဥယျာဉ်ရဲ့ထက်ဝက်ကျော်ကထောက်ခံမှာပြင်လို့ရမယ်အနေထားဆိုတော့လုံးဝမပြင်တယ်လို့ပြတ်ထန်းထားတာပါဒီတိုင်းဆိုရင် NND အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေသာမကဘဲနဲ့မအောင်မြင်နိုင်ဘူးလို့တော့မြင်နေရပါတယ်ဒီအခက်အခဲကိုဘယ်လိုဖြေရှင်းမလဲဆိုရင်တော့ကျွန်တော်အမြင်ပြောရရင်ဖွဲ့စည်းပုံဥပဒေအခန်း7မှာပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုပြီးဖော်ပြထားတာပါအဲ့ဒီမှာဖွဲ့စည်းပုံဥပဒေပုံမှန်452အရာမြန်မာစာနဲ့တော့အတူယူရမှာဖြစ်တဲ့အတွက်ပြင်ဆင်ခြင်းဆိုတဲ့စကားရက်မှာပယ်ဖြတ်ခြင်းအစားထိုးခြင်းဆိုတဲ့စကားရက်တွေမပါဝင်ပါဘူး။ဒါကြောင့်ဖွဲ့စည်းပုံမှာပါတဲ့ပုံမှန်436ကိုပယ်ဖြတ်နိုင်ခွင့်အာဏာဟာပြည်ထောင်စုလွှတ်တော်မှာရှိနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကလည်းတားမြစ်ထားတာမရှိပါဘူး။ပုံမှန်436ကိုပယ်ဖြတ်နိုင်ခဲ့ပေဆိုရင်တခြားဥပဒေတွေကိုအခက်အခဲမရှိပြင်ဆင်နိုင်မယ်လို့ထင်မြင်ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်။ KSX ဆိုတဲ့ Facebook အကောင့်ကလည်းအစ်စ်တာရေးလိုက်ပါဗျာတဲ့အဲ့ဒါကပိုလွယ်ပါတယ်တဲ့။အချိန်နဲ့နောက်ကျသွားရင်တိုင်းပြည်နစ်နာတယ်အခုပဲကြည်ပါလား1990ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးတော့လွှတ်တော်ခေါ်ပြီးအစိုးရဖွဲ့ပေးခဲ့ပဲဆိုရင်အခုချိန်ဆိုရင်တော့အတော်လေးကိုခီးရောက်နေလောက်ပါပြီတဲ့စစ်တပ်နဲ့ရင်ကြားစေကအရေးကြီးပြီပဲပြောမရရင်ပြစ်ထားခဲ့လိုက်ပါဗျာတဲ့ပြည်သူကပိုအရေးကြီးတယ်သူတို့အာဏာမသိမ်းရဲပါဘူးတဲ့သိမ်းလို့ရှိရင်လည်း2008ခြေဦးကအလိုလျောက်ပယ်ပြတ်သွားမှာပါလေတဲ့ကိုကအကောင်းမြင်စိတ်နဲ့လက်တွဲခေါ်နေတော့သူတို့ကအပေါ်စည်းကကြီးပဲနေချင်းနေသေးတာဆိုပြီးရေးထားပါတယ်ပိုင်ချင်းဆိုတဲ့ Facebook အကောင့်ကတော့အဖြေကိုတော့ဥကိုဒီကအသက်ပေးပြီးပြောပြပြီးပါပြီဗျာတဲ့လွှတ်တော်မှာအစိုးတစ်ခုပဲတင်ပြီးတော့မဲခွဲလိုက်ပါဒီအခြေခံဥပဒေကိုပြည်သူကလက်ခံလက်မခံ51ရာခိုင်နှုန်းကလက်မခံရင်တော့ရေးတဲ့သာမျောလိုက်ပါတော့ဗျာတဲ့အစ်စ်ကိုအတီးပြုအစိုးရအစ်စ်ဖွဲ့ပြီးပြီပေါ့ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီသောတာရှင်နေစာရောင်းမှာတော့ဒီဖွဲ့စည်းပုံပြင်လို့ရနိုင်မဲ့နည်းတွေကိုဟိုသူတို့စကူမီသမီးအောင်အကြံပြုထားပါပါဒီထဲမှာတချို့ကလည်းအစ်စ်ပြန်ရေးတာတော့ကောင်းနေရဲ့ဆိုပြီးမြင်ပါတယ်ဆိုတော့ဒေါက်တာရန်မျိုးသက်ခင်ဗျဒီလိုမျိုးပေါ့လေအစ်စ်ပြန်ရေးဆွဲတာပါဝင်ပြင်တာစင်တာတွေတခြားနီးလန်းတွေရောဟိုပြစ်နိုင်ကြီးလားလားဒီဘလောက်များရှိတယ်လဲခင်ဗျဖွဲ့စည်းပုံပြင်ရင်းမှာ
အဲကျွန်တော်မြင်တာတော့ပြစ်နိုင်ကြီးတစ်ခုရှိတာကတော့ကျွန်တော်ဒီဒီ Facebook ဖွဲ့စည်းပုံချေရဥပဒေကိုဟိုပြည်လုံးကစာနာခံယူပြီးပြန်လုပ်မယ်ပေါ့လေအမှတ်ဆုံးတုန်းက98.48ရာခိုင်နှုန်းထောက်ခံမှုကိုဟို10နှစ်ကျော်ကာလမှာပြန်ပြီးတော့ဆန်းစစ်မယ်ရှိရင်ဒါလည်းဖြစ်နိုင်ရရှိတယ်လို့မြင်ပါတယ်။အဲဒီလိုပြည်လုံးနဲ့ဆန္ဒခံရပြန်လို့လို့ဒါမဲပေးတိုင်းရရှိပြီးထောက်ရကျော်ကထောက်ခံရင်ဒီပြည်လုံးချေကဥပဒေတိုင်းဆက်သွားပြီးတော့မဲပေးတိုင်းရရှိပြီး50ရာခိုင်နှုန်းကျော်ထောက်ခံမှုမရဘူးရှိရင်ဟိုပြည်လုံးချေကဥပဒေတစ်တည်းရရေးဖို့ဆိုတာမျိုးကိုအဖေးသားလို့ရပါလေ။အဲ့ဒီပြည်သူ့ခြေထောက်ဥပဒေပြစ်ခုရှိတဲ့အခါမှာလေခုနပြောတဲ့ကျွန်တော်တို့ဟလာအရက်ဖက်နိုင်ငံရေးကောင်းဆောင်တွေအစ်စ်ဖက်ကောင်းဆောင်တွေတိုင်းနာကောင်းဆောင်တွေအားလုံးပါဝင်ပြီးတော့ပြည်နိုင်ချင်းပြီးတော့အဲရေးသားလို့ရပါတယ်အဲ့ဒီရေးသားမှုအတိမဖြစ်ခင်အထိရရှိပြည်သူ့ခြေထောက်ဥပဒေနဲ့တွားလို့ရပါတယ်အဲ့တော့အဲ့ဒီလိုအခွင့်အလမ်းတစ်ခုတော့ရှိပါတယ်အဲဒါလည်းစဉ်းစားသင့်တယ်လို့မြင်ပါတယ်နောက်တစ်ခုကတော့ဒီကျွန်တော်တို့မြန်မာတိုင်းပြည်သားမှာပါတဲ့ဆောင်းပါးရဲမှာကျွန်တော်တို့ပြည်သူ့မျိုးတော်ဒီတမလို့ကတော့ကိုယ်စလေအရေးအတွက်ကိုဟော130ဦးတဲ့မပူတော့ဆိုပြီးအချက်ပေါ်မှာဟလာပုံမှန်109ကိုပြည့်စုံနိုင်နေဆိုရင်ဒါလည်းအလားအလာတစ်ခုနေနေတော့ရှိပါတယ်အဲဒါလို့လည်းအရေးကြီးတာကတော့ကျွန်တော်တို့နိုင်ငံရေးနိုင်ငံရေးပြဿနာတွေအဖြေရှာတဲ့နေရာမှာဟောအဓိကကျတဲ့ဘာစိတ်ခေါ်တယ်ရေနိုင်ငံကြီးရနိုင်ငံဆွေးနွေးပြီးတော့သဘောတူညီချက်ရအောင်ယူနိုင်ဖို့ကတိုးပြီးတော့အရေးကြီးတယ်လို့မြင်ပါတယ်အဲဆိုလိုချင်တဲ့သဘောကကျွန်တော်တို့အရက်ထက်ခေါင်းဆောင်တွေနောက်ခိုင်းမခေါင်းဆောင်တွေနောက်ဆက်ထက်ခေါင်းဆောင်တွေချားမှာကျေကျေပြတ်ပြတ်နဲ့နိုင်ငံဆွေးနွေးပြီးတော့သဘောတူညီချက်တွေကိုအရေးကြီးအောင်ယူနိုင်ဖို့ကတိုးပြီးတော့အရေးကြီးတယ်လို့ကျွန်တော်အဲ့ဒီသုံးသပ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်မှာခုဆွေးနွေးနေတာကိုဒါရိုက်မှတ်ချက်ပေးနေတာတချို့လည်းရှိပါတယ်ဒီထဲမှာတယောက်ကတော့ရွှေကုန်းဆိုတဲ့နာမည်နဲ့တယောက်ကတော့အစ်စ်ပြန်မဆွဲရလို့မရှိပါဘူးအစ်စ်သာဆွဲလိုက်ပါဆိုပြီးသူကလည်းရေးပါတယ်ဆိုတော့စောစောကဒေါက်တာရန်မျိုးသိစောပိုင်းမှာဆွေးနွေးဆိုတာတခုလည်းရှိပါတယ်ဟိုနည်းနည်းအားမလုံးအားမရစိမ့်နဲ့ပြောတာပေါ့လေကျွန်တော်တို့ဒီ di posibun pinye sura kisa jenau tetamma rao minyaya wa mla sura apyo miyo boli. Sura leshi luto tetamma gu piyemo di so piu tare mujayana rao telai boli. Sura di leshi luto tetamma jenau gu piyemo lu piyo tare teya. Panayya gai nung lao miya piyena ime piyena ji siye luo tongta lu ya mle gu ya mle.
Jenau miya lo ari piyena ime ya gai nung to chaya ra lo toro li kame lu jenau miya ma le. ဒီပြင်ဆင်တဲ့ဥပဒေပြန်လည်ရမဆိုင်နေမှာတင်ထားတဲ့ပြင်ဆင်တဲ့ဥပဒေပြန်အားရရှိပါတယ်အဲ့ဒီဥပဒေကြမ်းလို့လူကတင်ထားတဲ့ဥပဒေကငါးခုလည်းပဲရှိပါတယ်အဲ့ဒီဥပဒေကြမ်းလို့လူကတင်ထားတဲ့ဥပဒေကငါးခုလည်းပဲရှိပါတယ်အဲ့ဒီငါးခုတွေမှာစေဝန်သားကြီးအကောင်းသားကတမလို့ကတင်ထားတဲ့ဥပဒေကနှစ်ခုပါအဲ့ဒီတမလို့ကတင်ထားတဲ့ဥပဒေကနှစ်ခုမှာအဓိကအားဖြင့်ကသူကကာလုံနဲ့အခမ
ကိုမှငါးချက်ကိုဆလုံးမှာပါရက်ပြက်ပြက်တိုင်းခဲ့တင်းလို့ဆိုတဲ့အချက်မျိုးတွေကိုသိနေတာတွေ့ရပါဟုတ်ကဲ့အဲ့တော့အဲ့ဒီမှာဘာသွားတွေ့လဲဆိုတော့တန်းတော်ဘက်ကအဆိုပြုတာနဲ့ဒီအာရယမျိုးသားဒီမိုကရေစီဖက်ဒိုဘက်ကအဆိုပြုတာနဲ့ဟာသွားပြီးတော့ပြိပက္ခဖြစ်နေတဲ့သဘောမျိုးတွေကိုတော့တွေ့နေရပါလေလားဟုတ်ကဲ့ဆိုနေပြီတဲ့ဒေါက်တာရေမျိုးသိကိုရင်ပါဝင်ဆွေးနွေးရဲ့ပ
ကိုအောင်လင်းဦးဆွေးနွေးစီစဉ်တင်ဆက်တဲ့စနေညဗီယိုရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာ2018ဖွဲ့စည်းပုံပြင်ဆင်ရေးNLD ပါတီအနေနဲ့ဘလောက်ထိကြိုးပမ်းနိုင်ကြရှိတယ်ဆိုတာတွေကိုဆွေးနွေးနှားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဗီယိုရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တဲ့ချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားအမှ850ဖြစ်ပါတယ်
Sayidanemare, Vue, Yonjo, Phone and Bagado, Te Nitonyane, Tonshine, Nanganga Lipshe Barikmia. Uro, Trien Jinjoku, Matingi Taka, Piopia, Pimaba.
Coronavirus sound, they song to Donya layout she be Luba, the town lay down Niba Kusek Kantaya town, Anabanuka, Tening Nima, Tipu Pio Subari, Coronavirus Kusek Pianamu Yesu in Jetambe, Tilangama, let alone Nitangeta, the Nangan Jada, Yakito, Laguengo, Dincha Major, Australia, Japan, Singapore, Togale, Sinini, Martina Bari. အများပြည်သူဆိုင်ရာရေးပေါ်ကျန်းမာရေးအခြေအနေဖြစ်ခြင်းညာပြီးအမေရိကန်ပြည်တော်စုကလာတူဆော်ရပြီးနောက်တနည်းမှာပဲဒီနိုင်ငံတည်းရဲ့ဆောင်ရွက်ချက်ထွက်ပေါ်လာတာပါထိုင်ဝမ်ကလည်းခီးသွားလာမှုပို့ပြီးတော့တင်းကျပ်ကန့်သက်ကြောင့်စနေနေ့မှာပဲကြီးညာခဲ့ပါတယ်ကျောင်းနိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစနေညဘက်ကပြန်ခေါ်လာတဲ့မြန်မာကျောင်းသားတွေဟာမြန်မာစံတော်ချိန်တနင်္ဂနွေနေ့မနေ့အစ
ကိုတွားမဲ့လာမဲ့လေးချောင်းခီးစင်တွေကိုအီရန်ကဆိုင်ငံလိုက်ပါတယ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်စီးပွားရေးအထင်အရှားတွေအီရန်ကစီးပွားရေးပြန်လည်နှုတ်ထားစီရေးတရုတ်ခီးသွားတွေကိုဆွဲဆောင်နိုင်ဖို့အစီအစဉ်ကအခုလိုလေးချောင်းခီးစင်တွေပိတ်ပင်လိုက်တာကြောင့်အကြီးအကျယ်ထင်ရှားစေပါတယ်ကျောင်းနိုင်ငံကိုတွားမဲ့တရုတ်ကနေလာမဲ့လေးချောင်းခီးစင်တွေအားလုံးကိုပိတ်ပင်ရေးအဆိ
ဒီနေ့ကစလို့မြန်မာနိုင်ငံသားတွေအတွက်ရွှေပြောင်းအခြေစိုက်ကြီးဝင်ခွင့်ဗီဇာနဲ့ဒီဗီဗီဇာထုတ်မပေးတော့ဘူးလို့အမေရိကန်တာယုံကထုတ်ပြန်ထားပါတယ်။ ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကကိုရမ်းမင်းထွန်းဖြစ်ပါတယ်အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနုမီတာ30နဲ့40လေးဆယ်ရှစ်ပြင်VOA Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသွားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွဲရာနေ့ဖြစ်ပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.